မကြခင်ကျင်းပဖို့ပြင်နေတဲ့မြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုပြီးဖွင့်ပေးဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အပါအဝင်အဓိကစိန်ခေါ်မှုတွေကိုဖြည့်ဆင်းပေးဖို့လိုအပ်နေတယ်လို့ကာတာစင်တာလေ့လာရေးအဖွဲ့ကမနေ့ကထုတ်ပြန်တဲ့ဒုတိယအကြိမ်အစီရင်ခံစာမှာဖော်ပြထားပါတယ်။ကာတာစင်တာဟာမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာစုအကခွင့်ပြုထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆင်ရသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလည်းလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါ။မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲစောင့်ကြည့်သူတွေကိုအတိမတ်ပြုတဲ့လုပ်ထုံးလုပ်နည်းတွေကိုအပြစ်ဒဏ်လှုပ်ဆောင်ပေးခဲ့တယ်လို့ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီအများအပြားကလည်းလိုက်နာရမယ့်ကြံ့စည်ကမ်းတွေနဲ့အညီဝင်ရောက်ရှင်းပြမယ်လို့ကြေညာခဲ့တာမို့နိုဝင်ဘာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးပါတဲ့လုပ်ရက်တွေကိုလုပ်နိုင်ခဲ့တာတွေ့ရကြောင်းဖော်ပြထားပါတယ်။မဲဆင်းပေါ်မှာလူလူယုံကြည်မှုရှိစေဖို့အတွက်ရွေးကောက်ပွဲကော်မရှင်ကနေဆန္ဒမဲပေးခွင့်ကိုအတိပြုပေးတဲ့နည်းတွေကိုတတမတ်သေးကျင့်သုံးဖို့နဲ့မဲဆင်းမှာပါတဲ့မှားတတ်တဲ့သဘောတဘာဝနဲ့ပတ်သက်ပြီးပြည်သူတွေနားလည်အောင်ပိုးပြီးရှင်းလင်းပြောဆိုဖို့လည်းအကြံပေးထားပါတယ်။ကြိုတင်မဲပေးမှုမဲယုံမှာမဲပေးမှုမဲရီတွက်မှုမဲဆင်းပေးမှုတွေလိုအငင်းပွားနိုင်တဲ့လုပ်ငန်းစဉ်တွေနဲ့တခြားလုပ်ထုံးလုပ်နည်းတွေအတွက်လည်းကော်မရှင်ကလည်းဆုံးဖြတ်ချက်အမြန်ချပေးတဲ့ကြောင်းပြောဆိုတိုက်တွန်းထားပါတယ်။နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကိုမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကလည်းဖိတ်ကြားခဲ့တာဖြစ်ပြီးမတ်လထဲမှာတော့ပထမအကြိမ်အစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။အခုချင်းကချင်းရခိုင်ပြည်နယ်ရဲ့အပါအဝင်ပြည်နယ်နဲ့တိုင်းအတော်များများကိုတောရောက်လေးလာကွင်းဆင်းပြီးတဲ့နောက်မှာဒုတိယအကြိမ်အစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။